ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့ကကုလသမဂ္ဂရုံးမှာဖေဖော်ဝါရီ22ရက်နေ့ကပြုလုပ်တဲ့အမျိုးသမီးများအပေါ်ခွဲခြားဆက်ဆံမှုပပျောက်ရေးသဘောတူစာချုပ်စီဒေါ်ကော်မတီရဲ့82ကျင်းကျော်အစည်းအဝေးမှာတော့မြန်မာနိုင်ငံကရွန်ဂျာအမျိုးသမီးနဲ့မိန်းကလေးတွေပေါ်ကျူးလွန်လာတဲ့ဖိနှိပ်မှုတွေနဲ့ပတ်သက်လို့အဓိကဆွေးနွေးကြပါမယ်။မြန်မာတပ်မတော်ရဲ့ရခိုင်ပြည်မြောက်ပိုင်းကနယ်မြေရှင်းလင်းတဲ့စစ်ဆင်ရေးမှာရွန်ဂျာအမျိုးသမီးနဲ့မိန်းကလေးတွေကိုမရင်းချင်းတပ်ဖြတ်ခံရတာဘယ်နှမှုလောက်ရှိလဲ။ဘယ်နှယောက်လောက်ဖမ်းဆီးချုံနှောင်တာလဲ။မိဖွားတဲ့ကာလအတွင်းတင်ဆုံတဲ့အမျိုးသမီးဘယ်နှယောက်လောက်ရှိလဲ။ကျူးလွန်သူတွေကိုဘယ်လိုအရေးယူထားလဲ။ကျူးလွန်ခံထားရတဲ့သူတွေအတွက်ပြန်လည်ကူစားရေးအစီအစဉ်တွေဘယ်လိုရှိလဲ။ဆရာဝန်နဲ့သူနာပြုတွေကိုဘယ်လိုစီစဉ်ပေးထားလဲ။ရွန်ဂျာမိန်းကလေးတွေထဲမှာအဆင့်မြင့်ပညာရေးပြီးဆုံးအောင်သင်ခွင့်ရတဲ့သူဘယ်နှယောက်ရှိလဲဆိုတာတွေကိုကော်မတီဝင်တွေကမေးမြန်းကြပါတယ်။မရင်းချင်းတတ်ဖြတ်တယ်ဆိုတဲ့ဆွဆွဲချက်တွေနဲ့ပတ်သက်လို့ဒီလိုလောက်ရတွေကိုလုံးဝခွင့်ပြုမထားဘူးလို့မြန်မာကိုယ်စားလှယ်အဖွဲ့ဝင်ရဲမှူးကြီးကျော်စရာကပြန်ပြီးခြေဖျက်ပြောဆိုပါတယ်။ဒါ့အပြင်သူက
If we find the offenders with strong evidence, sufficient and concrete evidence, then we would take legal actions against the offenders without impunity.
ကျူးလွန်တယ်ဆိုတဲ့ဖြစ်ရတဲ့အတွက်ကျူးလွန်သူဘယ်သူပဲဝါဖြစ်တယ်ဘလို့ကျူးလွန်တယ်ဆိုတာတွေကိုတက်တဲ့အထောက်တာခိုင်ခိုင်လုံလုံပြရင်အရေးယူမယ်လို့ဖြေဆိုသွားတာဟာဆွေးနွေးပွဲမှာကော်မတီအဖွဲ့ဝင်တူဖြစ်တဲ့ Miss Narain က
And will the state party agree to the setting up of a special tribunal under the auspices of an independent international authority
ဒီခါဒီမှာရွန်ဂျာအမျိုးသမီးတွေကိုအကြမ်းဖက်ထားတဲ့ဖြစ်ရပ်တွေကိုပြောဆိုသွားသလိုတမရော်ကရွန်ဂျာအမျိုးသမီးတွေကိုအကြမ်းဖက်တယ်ဆိုတဲ့ဆွဆဲချက်တွေနဲ့ပတ်သက်လို့လွတ်လပ်တဲ့နိုင်ငံတကာစုံစမ်းစစ်ဆေးမှုတွေနဲ့အတူအထူးခုံရုံးဖွဲ့ပြီးစစ်ဆေးမယ်ဆိုရင်သဘောတူတယ်လို့ဆွေးနွေးတာဖြစ်ပါတယ်။သူ့ဆွေးနွေးချက်တွေနဲ့ပတ်သက်လို့မြန်မာနိုင်ငံရဲ့အမြဲတမ်းကိုယ်စားလှယ်ဦးကျော်မိုးထွန်းက
With regard to the terminology genocide I would like to quote whatthe doctor kofi annan said
ကျွန်တော်ဆိုင်လို့ခေါ်တဲ့လူမျိုးတုံးတုံးတင်ရှင်းလင်းမှုဆိုတဲ့စကလုံးသုံးနှုန်းတာကိုလည်းအလွန်သတိထားပြီးသုံးနှုန်းဖို့ဆိုတဲ့ kofi annan commission ရဲ့အစီရင်ခံစာကိုကိုးကားပြီးပြောပါတယ်။ဒါပြင် kofi annan commission ရဲ့အဆိုပြုချက်တွေကိုမြန်မာအစိုးရကအကောင့်ထဲပုံနေတယ်ဆိုတဲ့အကြောင်းဖြည့်ဆို့ပါတယ်။ဆွေးနွေးပွဲပြီးမှာတော့ C-Doc Company ကအဆိုပြုတဲ့မြန်မာအစိုးရအနေနဲ့လုတ်တင်တယ်ဆိုတဲ့အကြံပြုချက်တွေအားလုံးကိုဆောင်ရွက်ဖို့တိုက်တွန်းပါတယ်လို့ဆွေးနွေးပွဲဥက္ကဋ္ဌကဒီကုန်းချုပ်ပြောဆိုလိုက်ပါတယ်။
And would encourage the state party to take all necessary measures to address the various recommendations of the committee, which will formally be communicated to you through the permanent mission.
စီရောဆွေးနွေးပွဲကိုပြည်တော်စုဝန်ကြီးဒေါက်တာဝင်းမြေဦးဆောင်တဲ့ဆက်ရှိရောက်ဖွဲ့ကမြန်မာနိုင်ငံကိုယ်စားလှယ်အနေနဲ့တက်ရောက်ခဲ့ပါတယ်ခင်ဗျာ။